Dr. Kim Yashi, Asian Pacific Dita Ringa Nanganwine, Lukong Kumu, Anotomia Apo, Champamu, Pajau Yigu, Sheomi, Jovan Taipiani Vare, Tavime, Lukong Kumuha, Denita, Chasia, Kangla, Ang, Dolara, Gutuare, Lu, Janjin, Luviga, the Deep Pile Vare, Vio Etadinda, Ron Coven, the Rindu Kansama, Yipu Taragu, the Drinpaye, Nudamia Ganapi, Dog Kinsuine, Dolla Danuga, Dinset Lai Vareshi.
Cause it only serves to make me more determined to achieve my final goal. And I come back
to you. Sora Shinyashi, Kuna Damaga Puegigani. ဒီလိုလို့တူကောက်ခေါ်တဲ့အမျိုးသမီးများပေါ်ပုံစံမျိုးမျိုးနဲ့ခွဲခြားဆက်ဆံနာပြီးပပျောက်ရေးသဘောတူစာချုပ်ကိုတထောင်ကိုရာခုနှစ်ဆက်ကိုခုနှစ်ကအတည်ပြုခဲ့ပါတယ်။အာရှနိုင်ငံတချို့ရဲ့အစိုးရတွေကဒီသဘောတူညီစာချုပ်ကိုလိုက်နာပါမယ်လို့လက်မှတ်ရေးထိုးပြီးအမျိုးသမီးတွေကိုအကာအကွယ်ပေးရေးဥပဒေတွေကိုပြဋ္ဌာန်းခဲ့ကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့အမျိုးသမ တက်ရောက်ခဲ့ကြပါတယ်အဲ့ဒီအမျိုးသမီးရဲ့ကျွမ်းကျင်သူတွေကအမျိုးသမီးတွေကိုအကာအကွယ်ပေးတဲ့ဥပဒေတွေကိုပြဋ္ဌာန်းထားပြီမဲ့လို့လိုက်နာကျင့်သုံးအကောင့်ထဲဖော်ဖို့လှုပ်ဆောင်ရတယ်အများကြီးလိုနေသေးတယ်လို့သုံးသပ်ကြပါတယ်။အာရှဒေသအတွင်းလူကုန်ကူးမှုကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့မန်နေဂျာအန်ဂလာဂါကကုလသမဂ္ဂရဲ့စီရောလို့ခေါ်တဲ့အမျိုးသမီးများအပေါ်ပုံစံညွတ်ညွတ်နဲ့ခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အစိုးရတွေအနေနဲ့တာဝန်သိပြီးလိုက်နာကြဖို့လိုအပ်တယ်လို့အခုလို့ပြောပါတယ်
The convention prohibits trafficking and it requires countries to take certain steps towards eliminating.
အဲ့ဒီစာချုပ်ဟာလူကုန်ကူးမှုကိုစားမြစ်ထားပြီးနိုင်ငံတွေအနေနဲ့အဲ့ဒီစနစ်လုံးဝပပျောက်ရေးတွေခြေလှမ်းတွေယူကြဖို့လိုအပ်ပါတယ်။ဒါကြောင့်မို့နိုင်ငံတွေဟာအဲ့ဒါကိုလိုက်နာဖို့ဥပဒေအရတာဝန်ရှိပါတယ်။ကြောက်ကောင်းယုံအတွက်သာလှုပ်ဆောင်ဖို့မဟုတ်ပါဘူး။ဘလို့ပဲဥပဒေအစ်စ်တွေကိုပြဋ္ဌာန်းနိုင်ငံတကာရာဇဝတ်ဂိုင်းတွေအတွက်ကတော့လူကုန်ကူးမှုဟာအကြီးကဝင်ငွေအရဆုံးလုပ်ငန်းကြီးတစ်ခုဖြစ်နေသေးပါပဲလို့ကျွမ်းကျင်သူတွေကစမ်းစစ်ကြပါတယ်
။ The indications all point to trafficking as increasing. There's more violence, we're seeing more victims, we're seeing greater special.
ဒီကနေ့အလုံးကလူကုန်ကူးမှုတိုးလာနေတယ်ဆိုတာကိုကြီးညွှန်းပြတ်တာနေပါလေ။အကြမ်းဖက်မှုတိုးလာသလိုဒုက္ခရောက်သူတွေလည်းတိုးလာနေပါလေလူကုန်ကူးသူတွေကြလည်းအမျိုးအစားခွဲပြီးကုန်ကူးနေကြတာတွေလည်းတိုးလာနေပါလေရာဇဝတ်ဂိုင်းတွေပါဝင်မှုလည်းတိုးလာတာတွေ့ရပါလေပြဿနာဟာပိုဆိုးလာတယ်ဆိုတာကတော့ထင်ရှားပါလေအခြေအနေကမကောင်းဘူးဆိုတာတော့အမှန်ပါပဲ
ကုလသမဂ္ဂရဲ့စည်ရင်းစရာတွေအရကဘာတဝမ်းလူခုနှစ်သိန်းကျော်လူကုန်ကူးခံနေကြရပြီးအရှိတောင်အာရှကနေနှစ်စဉ်အမျိုးသမီးနဲ့ကလေးငယ်ပေါင်းနှစ်သိန်းခွဲလောက်လိင်လုံငန်းထဲမှာလူကုန်ကူးခံနေကြရတာတွေ့ရပါတယ်။အမျိုးသမီးအများစုနဲ့ကလေးငယ်အတော်များများဟာနောက်ဆုံးမှလိင်ကုန်ကူးခံရတဲ့နှွန်ထဲမှာနှစ်နေကြရပါတယ်။လူကုန်ကူးခံရသူများအနေနဲ့ကမ္ဘာအစင်းရဲဆုံးနိုင်ငံတွေဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယားတရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံသားတွေဖြစ်ကြပါတယ်။သူတို့တွေကိုဂျပန်လိုချမ်းသာတဲ့နိုင်ငံနဲ့ဟောင်ကောင်နဲ့မလေးရှားနိုင်ငံတွေမှာရောက်စားခံကြရပါတယ်။အရောက်စားခံရတဲ့အမျိုးသမီးတွေဖို့သူတို့ရဲ့ဇာတိနေရရင်းကိုမပြတ်နိုင်ကြဘဲလူမှုရေးမတည်ငြိမ်မှုတွေနဲ့ရင်ဆိုင်ရပြီးတချို့လဲမူးယစ်ဆေးဆွဲတဲ့ဘဝကိုရောက်ကြရပါတယ်။ဖိလစ်ပိုင်နိုင်ငံလုံးဆိုင်ရာအမျိုးသမီးများရဲ့ပါဝင်မှုခန်းကဏ္ဍကိုကြီးကြပ်သူအလုပ်မှုဆောင်ညွှန်ကြားရေးမှု